မနက်ခင်းဘက်ကထွက်တဲ့ဖျဲဒီပါဝင်ဒေသထွက်ကုန်တွေကိုတရုတ်နိုင်ငံကိုတင်ပို့ရောင်းချတယ်တရားဝင်လမ်းကြောင်းတွေမှာစစ်ဆင်မှုတွေရှိနေတယ်လို့နယ်ဇီလန်သားတွေကိုလည်းပိတ်ဆို့တာတွေလုပ်နေတယ်လို့မန်စီမြို့နယ်နောင်ဆန်းကျေးရွာအုပ်စုကဆိုင်းဆန်ဖေကအရဖေကိုပြောပါတယ်အဲကျွန်တော်တို့ဒီကမှာအခုနှစ်နှစ်နာရှိနေတာခရဲလေးဆယ်တိစိုက်ကြတဲ့တောင်ကြီးတွေတော်တော်များများရှိပါတယ်အဲဆယ်တိ ုံးဟိုမရတော့ဘူးခုမပြူတော့ခဏဖဲတီးဆိုင်တဲ့တောင်သူတွေကတော့အခုဝတင်းဒုက္ခရောက်နေတာပေါ့လေအဲအထက်ဆဲကတော့ဝတင်းရုပ်ဆောင်ပါပဲခဏဘာတခုမှအဲလာရောက်လို့မရဘူးအဲ့တကောတိုးပတ်ပေါ့
မန်စီမြို့နယ်အတွင်းမှာကျေးရွာအုပ်စု၅ခုရှိတာဖြစ်ပြီးဒေသခံတွေဟာဒေသထွက်တပိုင်းတိုင်းအတိနံတွေကိုတရုတ်ဘက်ကိုသွားရောက်ရောင်းချတာမှာတရားဝင်ဝင်ပေါက်ဖြစ်တဲ့လက်ဝင်းပေါက်ကနေဝင်ကြတယ်လို့အဲဒီကနေဝင်လို့မရတဲ့အချိန်မှာလက်ဝင်းအနီးနှံခန့်အဆက်ကနောင်တောင်းလမ်းကနေလည်းသွားရောက်ရောင်းချနေကြတာဖြစ်ပါတယ်။မနေ့ကစပြီးဖျက်တိတင်တဲ့ထွက်လာကြီးတွေပါဝင်မြန်မာဘက်ကဒေသထွက်ကုန်တွေတင်ပို့တဲ့ကားထွက်လာကြီးတွေကိုဝင်ခွင့်ပေးလိုက်ပြီးနောင်တောင်းဝင်ပေါက်ကိုပါပိတ်ဆို့လိုက်တဲ့အတွက်တီးနံပေါ်ချိန်ဒေသထွက်ကုန်တွေသွားရောက်ရောင်းချမဲ့တောင်သူတွေခက်ခဲဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်အကြောင်းမကြားပဲဝင်ရောက်လာတဲ့ကုန်ပစ္စည်းနဲ့ကားတွေကိုလည်းဖမ်းဆီးဆစ်ဆေးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။နေဆက်မှာဒီလိုတရုတ်ဘက်ကစစ်ဆေးမှုတွေလုပ်နေတာလူဝင်လူထွက်စီစစ်မှုတွေလုပ်နေတာကြာပြီဖြစ်ပေမဲ့အခုရက်ပိုင်းမှာတော့ပုံမှန်သွာလာနေတဲ့ဒပိုင်းတိုင်းတင်းနဲ့တင်ပို့တဲ့တောင်သူတွေကိုပါကန့်သတ်မှုတွေများလာလို့နေဆက်မှာနေထိုင်တဲ့ဒေသခံတွေကြားမှာပိုပြီးထိခိုက်မှုတွေရှိလာနေတယ်လို့မန်စီမဲဆန္ဒနဲ့အမတ်နစ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်အင်းမင်းကပြောပါတယ
်။ကိုကလေကျွန်တော်ကိုကလေစိတ်ဝင်နေတယ်ကွဲကုန်ကြပါလေ။ဘာဖြစ်လို့လဲဆိုရင်မိတွေကဟိုပါပါလေတကယ်ထီကောင်းနဲ့ပြေတော့ဒါလေနေ့တိုင်းဒီတိတ်တိတ်ကြီးသွားတာတော့မသားဘူးနော်ခါကုန်ပေးမယ်နဲ့အဲဒီခုနပြောလို့ထော်လာကြီးကျွေးကြိုလေးနဲ့တင်သွားတဲ့ခါကျတော့အကုန်ဖန်းခံရတယ်စားတော့ကိုခုနပြောလို့ကျွန်တော်တို့မုံမြန်မာနိုင်ငံကလှုပ်ထုတ်တဲ့အမုံတွေပြန်မဟုတ်ဟိုမရွေးတော့ပါအဲ့လိုမျိုးအရင်ကငါတွေရတယ်ဒါရောင်းနေခဲ့တဲ့ဥစ္စာတွေဖန်းဝင်သွားရင်တော့ဖန်းနေဖြစ်တယ်ဆိုတော့ဒီကျွန်တော်တို့မြန်မာနိုင်ငံဘက်ကသူတွေဝင်သွားတာကိုမှဒီစစ်ဝင်ကွဲတာပေါ့နော်မင်းတို့ကဟိုမိတွေကြတော့မင်းချင်းလို့မိတွေကြတော့မဖမ်းဘူးဟိုတမားတို့ကြတော့ဖမ်းတယ်ဆိုရဲဟာအချိန်နဲ့မိမိဖြစ်လာတာပေါ့
ဒီနေ့မနေ့မှလည်းနှံခမ်းမြို့နယ်နောင်တောင်ကြီးရွာကနေတရုတ်ဘက်ကိုဝင်တဲ့လမ်းတွေကိုဘတ်ဟိုးနဲ့ကုတ်ပြီးလမ်းပိတ်ဆို့ရာတွေလုပ်ခဲ့ကြောင်းဒေသခံကပြောပါတယ်မြန်မာအစိုးရအနေနဲ့နေဆက်မှာနေထိုင်တဲ့ဒေသခံတွေတပိုင်းတိုင်းတိနဲ့ရောက်ချသူတွေအဆင်ပြေစေဖို့နှစ်နိုင်ငံအစိုးရကြားညှိနှိုင်းဆောင်ရွက်ပေးဖို့ဒေသခံတွေကတောင်းဆိုတာတွေရှိပါတယ်။မူဆယ်မြို့ခံကုန်တက်တူဖြစ်တဲ့ကိုထုံးကိုကိုကတော့နေဆက်မှာတရုတ်ရဲ့လှုပ်ဆောင်မှုတွေဟာမြန်မာနဲ့တရုတ်ဆက်ဆံရေးအပေါ်မှာအများကြီးမူတည်နေတယ်လို့ဆိုပါတယ်။တရုတ်က
တော့ကျွန်တော်တို့ကဒီစားပတ်ကုန်ပဲပြောပြောဘာလို့တို့ကတော့ policy ကိုလိုက်ပြီးတော့ကျွန်တော်တို့လုံးချလာပြီလားကျွန်တော်တို့ပြည်နိုင်ငံ policy လိုက်နေရသူဖြစ်နေပါလားသူတို့လိုချင်တော့သူတို့ဝင်ရပါလားသူတို့ဝင်တဲ့ခါကျတော့သူတို့ပဲသူတို့မဝင်တဲ့ခါကျတော့သူတို့ဖမ်းနေနေကျွန်တော်တို့ဒီကမှရှိရဲ့ပိုက်ရိုးတောင်ကြီးပဲအတွက်လည်းမကောင်းဘူးကိုကျွန်တော်တို့ကတော့သူတို့ပြန်ကဆက်တာတော့ဝင်ရပါဘာစီဝင်လာတဲ့အခါကျကျောင်းစီမှာဆက်ချင်လို့ဆက်ပြီးထွက်လာလို့ရတယ်ဒီကလာလို့ရတယ်ကျွန်တော်စီကခါကျတော့သူတို့အဲ့လိုမျိုးလုပ်တယ်ဆိုရင်ကျွန်တော်တို့တော့မကောင်းဘူးကကျွန်တော်တို့ပို့ကုန်ဒီကအခါကဟိုသူတို့ကကျွန်တော်တို့အများဆွေမျိုးပေါက်ဆိုဆွေမျိုးပေါက်ပေါ့ပြောပြီးတော့ဒီလိုလောက်တာကြတော့မတင်တော့ဘူးပေါ့နော်တကယ်လည်းဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့တချို့စီးပွားရေးမှာနိုင်ငံရေးနဲ့ပတ်သက်ကြတာကွက်တွေအများကြတော့နေအခုမှမြေဆုံကိစ္စအဆင်မပြေစေရင်သူဒီဘက်မှာတခုဖမ်းကြလိုက်ရပြီလားစောက်ယူကိစ္စအဆင်မပြေစေသူဒီဘက်မှာတခုဒီခုသူဆက်လိုက်ရပြီလားကျွန်တော်ခုနကပြောလို့နိုင်ငံတော်ဆင်းနေတယ်လောက်ပြလိုက်ဆိုရင်ကျွန်တော်ထင်တယ်ဒါ B2B တော့သူပြောလို့ရမှာမဟုတ်အနည်းဆုံးတော့ပြည်ညာဆင်းနေကြတော့မဟုတ်ဒါဘူးဆူရအားကြီးကျောင်းမှာရှိတယ်။အဲ့လိုကျောင်းထဲခါမှာကြာရင်သူကိစ္စလေးရှိရတော့ဒါလုပ်ပေးမယ်။ဒါကိုမင်းတို့ပဲခုပြပေးဆိုတဲ့ခါကြာရင်လည်းအစိုးရအနေနဲ့ကျက်မှာကျွန်တော်အနေနဲ့ပြောတာဟုတ်လား
။ကချင်နဲ့ရှမ်းမြောက်ဒေသနှံခမ်းဆက်ကြဖြစ်တဲ့နောင်တောင်မန်ဝင်းမန်စီမြို့နယ်တခြားကတရုတ်ဘက်ကဝင်တဲ့ကရုစိတ်ပေါက်တွေဂျားလန်နေရာတွေကိုတရုတ်ကပိတ်ဆို့လိုက်တာကြောင့်ကာလာကြာရှိနေဆက်ကနေအယောင်းဝယ်လုပ်နေတဲ့ဒေသခံတွေအခက်အခဲကြေကြရတယ်လို့ဆိုပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်မြန်မာအစိုးရတာဝန်ရှိသူတွေကို RFA ကဆက်သွယ်စ조사ခဲ့ပေမဲ့အချိန်ခက်ခဲကြောင့်ဆက်သွယ်လို့မရခဲ့ပါဘူး။ဒေသခံတွေကတော့တရုတ်ဘက်ကအခုလိုမျိုးနေဆက်ပေါက်တွေမှာစစ်ဆေးမှုတွေလုပ်နေတာကြောင့်တိနံပေါ်ချိန်မှာဒေသခံတောင်သူဒုက္ခရောက်ရတဲ့အတွက်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအနေနဲ့ညှိနှိုင်းဖြေရှင်းပေးဖို့လိုလားနေကြပါတယ်ခင်ဗျာ။